င်းပြည်နယ်မြောက်ရီမြို့နယ်ထဲမှာရှိတဲ့စစ်ကောင်စီရဲ့ချင်းမြန်တရင်ခမရ399နဲ့စင်ငန်းညီနောင်ရဲစခန်းကို KNU နဲ့ PDF ပူးပေါင်းတပ်တွေကသိမ်းပိုက်လိုက်ကြောင်းကြေညာခဲ့ပြီးတဲ့နောက်နှစ်ဖက်တိုက်ပွဲတွေပိုပြီးတော့ပြင်းထန်လာခဲ့ပါတယ်။ဒီအတွက်ထိုင်းဘက်ကလည်းနယ်စပ်လုံခြုံရေးကိုတိုးချဲ့ထားပြီးမလ17ရက်နေ့မှာတော့မြန်မာနဲ့ထိစပ်နေတဲ့မြို့နယ်တွေဘက်မှာစစ်ကားတွေနဲ့ကင်းလဲ့နေတယ်လို့လည်းနယ်စပ်နေပြည်သူတို့ကပြောပါတယ်
။ထိုင်းဘက်ချမှာဆိုလို့ရှိရင်လည်းဒီထိုင်းစိုက်တော်ဝင်းဒီအစုတက်နဲ့ဒီနယ်ကြောက်တက်တွေပေါ့နော်။အာဒီတနာတခြားပေါ့ဟောအဓိကအရင်တော့ဒီဘက်တက်ခိုင်တွေမှာရှိရဲ့ဒီမဲဆာမဲကူမဲကောက်ကင်းဘက်ရဲ့နောက်ဒီစောက်ခက်ဘက်မှာဆိုလို့ရှိရင်လည်းလုံလေးတင်းကျပ်တာရှိတယ်။နောက်သူတို့အခုပြီးခဲ့တဲ့ရက်ကတွေ့ရတာဆိုအပေါ်မှာဒီဆက်လက်တင်ထားတဲ့ထိုင်းစစ်ကားတွေလှည့်တာတွေ့ရတယ်။အဲဒီကားတွေကတော့အခုမှတွေ့တာပေါ့နော်။အခုရက်ပိုင်း2ရက်လောက်ပဲရှိတယ်။ဒီထဲမှာလည်းလှည့်တယ်။နောက်ကန်ယူနာတို့ရှောက်မှာလည်းသူတို့ဟိုရှိတယ်။အခုထူခြားတာကတော့ဒီဖိုင်းရဲ့ဒီကွန်မန်ဒိုအထူးတပ်ဖွဲ့တွေကပေါင်းပြီးတော့လုံခြုံရေးကိုသူတို့ယူထားတယ်။တင်းကျပ်တော့ရှိနေတယ
်။ထိုင်းမြန်မာနယ်စပ်ချစ်ချည်ရေးတရားတစ်အနည်းမှာလည်းလုံခြုံရေးကင်းလဲ့တာတွေရှိနေကြောင်းကိုလည်းနောက်ထပ်ပြည်သူတို့ကပြောပြပါတယ်။
ထက်တာကလုံလုံရင်ကဒီလိုဟိုအကားလုံးတော့အပြောက်တွေကားတွေဘာတွေညာတွေတော့အကုန်လုံးဆင်းသင့်ထားတာပါဟိုရဒီလောက်ထားတာပါညာတော့သူက72နာရီကျော်လောက်ကလေနဲ့လာပြစ်ချသွားတော့အဲ့ဒါဒီမနေ့ပိုင်းပို့ထိုးသွားတာလုံလုံရင်ကတော့ဒီနေဆက်မှာကဟိုထိုင်းစစ်တပ်ကအဲ့ရဲတွေအလောက်ကရဒီကနခုတောက်ချတော့အကုန်ကြည့်တယ်ပါဟိုဘက်ကလည်းပြီးတော့ဒီဘက်အတွင်းပိုင်းကိုဒီဘက်အတွင်းပိုင်းကိုဝင်လို့မရ
ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်နဲ့အနီးဆုံးထိုင်းဘက်ကမြို့နယ်တွေကမဲဆောက်မြို့မဲလမမြို့ဖိုပရာမြို့တဆောင်ရမ်းမြို့စတဲ့နေရာတွေကိုတော့အရင်တုန်းကတော့စစ်ဘေးရှောင်တဲ့သူတွေလာရောက်ကြတာရှိတဲ့အတွက်လည်းအခုလည်းထပ်ရောက်လာမှာကိုစိုးရိမ်နေပြီးထိုင်းဘက်ကလုံခြုံရေးကိုတိုးမြင့်ချထားတာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ဧပြီလတုန်းကလည်းမြန်မာနိုင်ငံကရင်ပြည်နယ်အတွင်းကတိုက်ပွဲတွေကြောင့်ထိုင်းဘက်ကိုစစ်ဘေးရှောင်သူ9000လောက်ခုလုံလာကြပြီးထိုင်းစစ်တပ်ကတော့တိုက်ပွဲငြိမ်သက်လာတာနဲ့ရပ်ပိုင်းအတွင်းမှာပဲနေရက်ကိုပြန်ပို့ပေးခဲ့ပါတယ်ရှင်။